အနာသိမြန်မာစစ်တပ်အပေါ်အမေရိကန်ဘက်ကပြစ်မှတ်ထားတံခတ်အရင်ယူဖို့ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်းကအမေရိကန်အောက်စုတော်နိုင်ငံခြားရေးကော်မတီကျန်းမာပွဲမှာတိုက်တွန်းပါတယ
်။ Nawadi Bank, Inwar Bank, MSGB and MOGE should be immediately added in the targeted sanction list.
ညဝရီဘဏ်၊အင်းဝဘဏ်၊မြမနိုင်ငံခြားကုန်သွယ်မှုဘဏ် MSTB နဲ့မြမရေနံနဲ့တဘာဝဈေးငွေကုမ္ပဏီ MOG တို့ကိုပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုစီးရင်မှာအမြန်ဆုံးထည့်သွင်းတင်ပါတယ်လို့ပြောခဲ့တာပါ။စစ်တပ်နဲ့စစ်တပ်အဖွဲ့ဝင်တွေနဲ့ပတ်သက်တဲ့ဘဏ်စင်းတွေကိုထိန်းချုပ်ပြီးဆေးဥချုပ်ရေးအဖွဲ့နောက်ပတ်သက်သူတွေထံငွေကြေးစီးဆင်းမှုတွေကိုချက်ချင်းနဲ့ဖြတ်တောက်တင်ကြောင်းနဲ့နိုင်ငံခြားတရရဲ့ရင်းနှီးမြှုပ်နှံမှုတွေကိုလည်းဆိုင်းငံ့ထားတင်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်းကအင်္ဂါနေ့အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီကျန်းနာပွဲမှာပြောဆိုခဲ့တာပါ။အမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအွန်လိုင်းကတဆင့်ကျင်းပတဲ့ The Unfolding Crisis in Burma ကျန်းနာပွဲမှာကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်း Progressive Voice အဖွဲ့ကိုတီထောင်ဦးစီးတဲ့ဒေါခင်အောင်မာနဲ့ကမ္ဘာအမျိုးသမီးရေးရာအမေရိကန်သံမကြီးဟောင်းကယ်လီကာရီတို့ကလက်ရှိမြန်မာနိုင်ငံဆက်အနာသိမှုအရေးကိုထွက်ဆိုရှင်းလင်းခဲ့ကြတာဖြစ်ပါတယ
်။ UNG should be recognized as the legitimate government.
အမျိုးသားညီညွတ်ရေးအစိုးရ UNG ကိုတရားဝင်အစိုးရဖြစ်အတည်မှတ်ပြုရင်းစစ်တပ်အုပ်ချုပ်ရေးကောင်စီကစံတမန်တွေကိုပြည်ဝင်ခွင့်ဗီဇာထုတ်မပေးဘူးနဲ့ဆက်အနာသိမ်းတာကြောင့်အမေရိကန်ကထိန်းချုပ်လိုက်တဲ့မြန်မာနိုင်ငံပိုင်ရန်ပုံငွေကို UNG အမျိုးသားညီညွတ်ရေးအစိုးရကိုအသုံးပြုခွင့်ပေးရတို့ကိုပါတာမတ်ကြီးဦးကျော်မိုးထွန်းကအောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီမှအကြံပြုခဲ့ပါတယ်။မြန်မာပြည်သူတွေရဲ့အသက်အန္တရာယ်ဖြစ်မဲ့အရေးကာကွယ်ပေးဖို့လိုအပ်နေသူတွေအတွက်လူသားချင်းစာနာထောက်ကူမှုတွေပေးဖို့လိုအပ်နေတဲ့အကြောင်းအပြင်အိန္ဒိယနိုင်ငံတွေကိုထွက်ပြေးရသူတွေအတွက်ခိုလုံစရာနေရာလိုအပ်နေတယ်လို့လည်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံတွင်းကဒေသတချို့မှာလေရင်မပြန့်တမ်းရဆုံးသတ်မှတ်ပြီးကမ္ဘာလုံးဆိုင်ရာလက်နက်ရောင်းချမှုတပ်မြင်ကတ်တက်ချက်လေးချမှတ်ဖို့သံမတ်ကြီးကတိုက်တွန်းခဲ့ပါတယ်ရှင်။ဒီကြောင့်ဒေသကိုနောက်ပိုင်းမှာဆက်လက်တင်ပြပေးဖို့ရှိပါတယ်ရှင်။